တရားတော်ဥရမပြန်လည်တော်မူခဲ့တာ69နှစ်ပြည့်မြောက်ခဲ့တဲ့ဒီကနေ့မနေ့ပိုင်းမှာဆရာတော်ရဲ့မွေးရဲ့ဇာတိမြေဖြစ်တဲ့ရခိုင်ပြည်နယ်စစ်တီမြို့ပေါ်ကတက္ကသိုလ်နဲ့နှီးပညာကောလိပ်ကျောင်းတွေမှာဆရာတော်ဥရမနဲ့အထင်းမှန်ဖြစ်ဆရာတော်ပုံပါတိရှက်အင်းကြီးဖြတ်ဝေတဲ့လှုပ်ရှားမှုတွေပြုလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဆရာတော်ဥရမနဲ့လှုပ်ရှားရမှာပါဝင်တဲ့လူငယ်တူကအခုလိုပြောပြပါတယ
်။ဆရာတော်ဥရမနဲ့အင်ဂျီဘတ်ဝေလိုက်ပြပါလေ။ဒီပြမှာတက္ကသိုလ်ခဲကို1000ကျော်2000လောက်ရောက်သားတွေပြေးပါတယ်။ဒီသေးသေးခါကြေးမပြေးပါဘူး။ဆရာတော်ဆက်နေရတယ်မလဲအကုန်လုံးလိုက်ပြပါလေ။ဒီရတာကဘယ်လိုဆိုမဲ့ဆရာတော်ဥရမကိုသတိရပြီးတော့အမေရသိရှင်လို့ပေါ့။ဒီကနေ့လေးလေးဖတ်ခင်ကြည့်တော့ဟိုမျက်စိထွန်းခဲ့တဲ့ပုဂ္ဂိုလ်တယောက်ကိုဒီမှာဒီနေ့ဟာဆရာတော်ဥရမရဲ့ရှိဖြစ်တဲ့ဆိုပြီးတော့ပြည့်စုံပြီးတော့ဒီခဏအဲ့လိုလုပ်ကြပါလေ။
ဆရာတော်ဥရမပုံပါအင်းကြီးတွေကိုဒီကနေ့မှဝတ်ဆင်နိုင်အောင်စစ်တွေမျိုးတက္ကသိုလ်ကျောင်းတွေနဲ့စစ်တွေမျိုးဇီးကြီးတွေကဇီးဆိုင်တွေလမ်းမတော်ရက်ွက်ကြီးပင်ကြီးနဲ့တတလင်းကြီးရက်ွက်စတဲ့နေရာတွေမှာစက်တဘာ၈ရက်နေ့ကလေးကရက်ကျူဖြတ်ဝေခဲ့ပြီးဒီကနေ့ဆရာတော်ဥရမနေ့မှာအထင်းအမှတ်အဖြစ်ဝတ်ဆင်လှုပ်ရှားခဲ့တာဖြစ်တယ်လို့လည်းဆက်ပြောပါတယ်တိရှက်ဖြူရောအင်းကြီးရဲ့ရှိဘက်မှာထောက်နမပတ်လဲဆရာတော်ဥရမရဲ့ရုပ်ပုံကိုအနဲ့ရောင်နဲ့ရိုက်နေထားတာဖြစ်ပါတယ်။ပုံရဲ့အောက်မှာအရှင်ဥရမအမည်နဲ့လက်လက်ရေးရဲ့မီးရှူးတစောင်းလို့အတိတ်ပဲရတဲ့အင်္ဂလိပ်စာတမ်းပါရှိတယ်လို့အင်းကြီးရဲ့ကြောဘက်ပိုင်းမှာနေဝင်းထဲမှာဒဇင်ပန်းကဲထည့်ထားတဲ့ရခိုင်ပြည်နယ်ရဲ့တင်္ကြန်သားလေးပါရှိတယ်လို့အင်းကြီးဝေတာကိုတွေ့ကြရတဲ့စစ်တွေမြို့ကလူငယ်တူကပြောပြပါတယ်။ကျောင်းသားလူငယ်တွေအနေနဲ့မြမလွတ်လပ်ရေးအတွက်နိုင်ငံရေးအမြင်တွေနှိုးချလာအောင်ဥဆောင်ခဲ့တဲ့ဆရာတော်ဥရမကိုမမေ့ပဲဥရမပုံပါအင်ဂျီတွေဝစ်ပြီးလှုပ်ရှားသွားလာနေတာကိုမြင်ရတဲ့အတွက်ဝမ်းမြောက်မိတယ်လို့စစ်တွေမြို့ကနောက်တူကပြောပြပါတယ်။စစ်တွေမြို့မှာစက်တင်ဘာလဇန်းပိုင်းကစလို့စစ်ဆိုးရဘက်ကလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပေမဲ့အခုဆရာတော်ဥရမနဲ့အထင်းမဲ့ဖြစ်ဒီကနေ့မနေ့ပိုင်းမှာလှုပ်ရှားတဲ့လူတွေကိုတားဆီးခေါ်ယူစစ်မေးတာတစုံတရာမရှိသေးဘူးလို့လည်းစစ်တွင်မြို့ကန်တွေကပြောပါတယ်။ဆရာတော်ဥဒမဟာရခိုင်ပြည်နယ်စစ်တွင်မြို့ယူပရဲ့အဖဦးမြအမိဒေါ်အောင်ကျော်ဖြူတို့မှ1889ခုနှစ်ဒီဇင်ဘာလ29ရက်နေ့တနင်္ဂနွေနေ့မှာဖောင်းမြင်ခဲ့ပါတယ်။ငယ်နေမယ်မောင်ပေါ်ထွန်းအောင်ဖြစ်ပြီးစစ်တွေမျိုးအင်္ဂလိပ်မြန်မာစာတင်ကျောင်းမှာပညာသင်ကြားခဲ့ပါတယ်။ဆရာတော်ဟာရဟန်းဝင်နဲ့အိန္ဒိယနိုင်ငံကလကတ္တာမြို့မှာပညာသင်ကြားပြီး1919ခုနှစ်တွင်မှမြန်မာပြည်အနေနဲ့ရဲ့ကိုလှည့်လည်ပြီးအမျိုးသားလွတ်မြောက်ရေးအတွက်နိုင်ငံရေးတရားဟောပြောခဲ့လို့အင်္ဂလိပ်အစိုးရရဲ့ပထမဆုံးနိုင်ငံရေးအကျဉ်းသားဖြစ်ထောင်ချခံခဲ့ရတဲ့ရဟန်းသမားလည်းဖြစ်ပါတယ်။ဆရာတော်ဟာ1939ခုနှစ်စတေမာလာ9ရက်နေ့ကရန်ကုန်စေယုံကြီးမှာဘဝနဲ့ထံပြန်လည်တော်မူခဲ့ပါတယ်ပြန်လည်တော်မူချိန်မှာတက်တော်60တိတ်ခါတော်50တဝါရှိပြီဖြစ်ပါတယ်ခင်ဗျာ